American ပြည်ထောင်စုကိုခုရောက်နေတဲ့ဒီ KIA ရဲ့ဒီဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မောကပြောပါတယ်တိုင်းသားတွေနဲ့အစိုးရနဲ့ပြောနေကြတဲ့အပြစ်အခက်ရစေးကိစ္စတွေမှာဒီ American အစိုးရအနေနဲ့ပါဝင်ဖို့ဆိုပြီးတော့ဖိတ်ခေါ်တာတွေ့ရပါတယ်ဆိုတော့ဒီဖိတ်ခေါ်မှုနဲ့ပတ်သက်ပြီးတော့ဝန်ကြီးရဲ့သဘောထားနဲ့အမြင်လေးအရင်သိချင်ပါတယ်ရှင
်ပထမဆုံးချက်ကတော့ကျွန်တော်တို့ဒီငင်းကြိုင်းကိစ္စတွေမှာကျွန်တော်အနေနဲ့ American ပြည်ထောင်စုသာမကပါဘူးကျန်တဲ့မိတ်ဆွေနိုင်ငံတွေနောက်ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံဉာဏ်ဒီအတွေ့အကြုံတွေကိုကျွန်တော်တို့လက်ခံပါတယ်သူတို့ကလည်းကျွန်တော်တို့တချို့အစည်းအဝေးတွေမှာအခက်ခတ်သူဖြစ်နေတရားခွင့်ပြုပါတယ်သို့တော့ဒီကိစ္စကိုကြားဝင်ဆေးဆက်ပြီးဖြေရှင်းရမယ်ဆိုတဲ့အလုပ်ကတော့ကျွန်တော်တို့ပြည်တွင်းရေးပြဿနာကျွန်တော်တို့ညီကိုတွေချင်းပဲဆေးဆက်ဆွေးနွေးပြီးလုပ်ရမယ့်ကိစ္စလို့မြင်ပါတယ်ဗျာအကြံဉာဏ်ပေးလို့တော့ရနိုင်တာပေါ့သူတို့ကိုယ်တိုင်ဝင်ပြီးတော့ဒီအချက်ကိုသဘောတူပါဟိုအချက်ကိုဆွန့်လို့ပါလို့တော့ပြောခွင့်မရှိပါဘူးဒါတော့ကျွန်တော်တို့ချင်းချင်းညှိရမယ့်ကိစ္စပ
ါဟုတ်ကဲ့ဆိုဒီအခြေအနေနဲ့တစ်ဆက်တည်းပါပဲဒီဗိုလ်ချုပ်ကွမ်မော်ကဒီအစိုးရအနေနဲ့ဖက်ဒရယ်စနစ်ကိုမလိုလားဘူးဒါကြောင့်မလို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာကြံ့ကြာမှုရှိတယ်ဆိုရက်ပြောဆိုတာမျိုးလည်းတွေ့ရပါတယ်ဆိုဒီအပေါ်မှာရောဝင်ကြီးဘယ်လိုမြင်ပါလဲရှင
့်ဥကွမ်မော်ရဲ့အဖြေထဲမှာလည်းပါပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာအခြေခံအဖြစ်ပြည်ထောင်စုစနစ်ရဲ့လက္ခဏာတွေပါနေမဲ့မပြည့်စုံသေးဘူးလို့သူပြောတာရှိပါတယ်ကျွန်တော်တို့အကြီးအကဲတွေပြောတဲ့ဇာတ်ကားထဲမှာလည်းဟဲ့လားကျွန်တော်တို့ဖွဲ့စည်းပုံခြေကဥပဒေမှာပြည်ထောင်စုစနစ်ရဲ့အင်္ဂါရက်တွေဖြစ်တဲ့တိုင်းဒေသကြီးအစိုးရတွေလွှတ်တော်တွေနောက်ပြည်ထောင်စုနဲ့တိုင်းဒေသကြီးကြားမှာအာဏာခွဲဝေမှုတွေတရားခွဲဝေမှုတွေပါပြီးသားဖြစ်တယ်။သို့တော့ဒါတွေကမပြည့်စုံသေးဘူးဆိုရင်ဒါတွေကိုပြင်ခြေကဥပဒေမှာပြန်လည်ပြင်ဆင်ဖို့အသင့်ရှိပါတယ်လို့ပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မလို့ပြည်ထောင်စုစနစ်ကိုကျွန်တော်တို့မလိုလောက်ဆိုတဲ့ဇာတ်ကားမှားပါလေ။သို့တော့ပြည်ထောင်စုစနစ်မရှိတဲ့ရှိတဲ့တည်းကြော်လွန်ပြီးတော့မှဟဲ့လား confederation ဘက်ကိုရောက်စီတဲ့တောင်းဆိုမှုမျိုးနောက်တစ်ခါပြည်ထောင်စုပြိုကွဲစေမှုကိုဥတည်စေမဲ့တောင်းဆိုချက်မှုကိုကျွန်တော်တို့လက်မခံနိုင်ပါဘူ
းအစိုးရနဲ့အပြစ်အခက်ရစေးရေးအတွက်တိုင်းရင်းသားတွေနဲ့စကားပြောနေတဲ့အခါမှာဒီတိုင်းရင်းသားတွေစုပေါင်းပြီးတော့ဖွဲ့ထားတဲ့ NCCT မှာဆိုရင်လေဒီကချင်ကပေါ့နော်ဒီဗိုလ်ချုပ်ဂွမ်မော်ကိုကိုယ်တိုင်ပါတယ်ဒါပေမဲ့အခုဒီပြီးခဲ့တဲ့တကြံတွင်းကာလတွေမှာကချင်မီနယ်ထဲမှာတိုက်ပွဲတွေဖြစ်တယ်အဲ့ဒါတွေဟာဘာကြောင့်မလဲဝန်ကြီးတို့ဘယ်လိုသိထားရတာရှိပါလဲရှင
်ဒီကတော့ကျွန်တော်မကြခဏပြောသလိုပါပဲကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တယ်ဆိုရင်ကရင်ပြည်နယ်မွန်ပြည်နယ်ကယားပြည်နယ်ဒီမှာဘာကြောင့်တိုက်ပွဲတွေဖြစ်တယ်လဲဆိုတော့ကျွန်တော်ကြည့်ဖို့လိုပါတယ်အဲဒီဒေသတွေမှာအထူးသဖြင့်ဟလာတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တပ်ဖွဲ့တွေရောကအပြစ်ခတ်ရစေးကြီးဒီသဘောတူချက်ပါအချက်တွေကိုတိကျလိုက်နာတယ်အတွေ့အကြုံလို့ဘာမှပြဿနာမရှိပါဘူးအဲ့တော့ KIA အဖွဲ့မှာတော့ကျွန်တော်တို့ကဆွေးနွေးစဲကာလမှာပဲဟလာKIA ဘဟုရဲ့သဘောထားမပိုင်တော့မှအောက်ခြေတပ်ဖွဲ့ကစတင်ပြစ်ခတ်တိုက်ခိုက်တာမျိုးကြောင့်ကျွန်တော်စီကဗိုလ်မှူးတယောက်တည်ခဲ့ရတာရှိတယ်။နောက်ပြီးရင်ကျွန်တော်တို့အရင်တုန်းကကျွန်တော်တို့နေဆက်ကုန်သွေးစခန်းဖြစ်တဲ့ပန်ခန်းလိုနေရာမျိုးကိုတိုးချဲ့ပြီးတော့နေရာယူလာတာရှိတယ်။ဒီလိုဟာမျိုးတွေကြောင့်စပြီးတော့မှဖြစ်ရတယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့။ခုဗိုလ်ချုပ်ကွန်မော်ကလည်းပြောပါတယ်ကချင်ပြည်နယ်ထဲမှာအစိုးရဘက်ကဒီတက်အင်အားတွေတိုးချဲ့ပြီးတော့ချတာမျိုးတွေလည်းရှိတယ်လို့ပြောပါတယ်။အဲ့ဒါဘာကြောင့်မလဲရှင့်။ဘာကြောင့်အစိုးရဘက်ကဒီလိုတက်အင်အားတိုးချဲ့ချတာပါ
။ချင်းချောက်မှုတွေရှိလာလို့ရှင်တော့ကျွန်တော်တို့ကအဲ့ဒေသခံပြည်သူတွေရဲ့လုံခြုံမှုနဲ့နောက်လမ်းမဆက်သွယ်ရေးလမ်းကြောင်းတွေရဲ့လုံခြုံမှုတွေကာကွယ်နိုင်မှုလိုအပ်တဲ့အင်အားတော့ချရမှာပဲ။ဒါကကျွန်တော်တို့ကထိုးစစ်စင်တာမဟုတ်ဘူး။ကျွန်တော်တို့ကဒါမိမိကိုယ်မိမိခုခံကာကွယ်ဖို့အဓိကတော့ဘာမှစီကမ်းမဖော်ဘူးဆိုရင်ဒီပြဿနာတွေဖြစ်စရာအကြောင်းမရှိပါဘူး။ဟောဒါကိုသင်္ကန်းစာဖော်ထုတ်ပြီးတော့ကျွန်တော်တို့ရှေ့မှာနှစ်ဖက်ပြန်လည်ဆွေးနွေးပြီးတော့မှဘလို့ထိန်းသိမ်းမယ်ဆိုတာတွေလောက်တာကပို့ပြီးတော့ကောင်းမယ်ထင်တယ်
။ဟုတ်ကဲ့။ခုတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့ဒီကချင်အဖွဲ့နဲ့လက်ရှိအစိုးရနဲ့စကားပြောနေတာမျိုးများရှိပါလားရှင
့်။ဟောအဲ့ဒါတွေကတော့ဟိုဘက်က MBC နဲ့ SCCD ဘက်ကနေတွားနေတာပေါ့။ဒါပေမဲ့ဆက်ရှိအနေနောက်ပိုင်းမှာတော့အဲ့ဒီဒေသတွေမှာကျွန်တော်တို့တိုက်ခိုက်မှုတွေမရှိပါဘူး။ကျွန်တော်တို့ကလည်းငကိုတဲကလည်းထိုးစစ်စင်တာမဟုတ်ပါဘူး။ဒီကအပြင်ခုနပန်ခန်းဒေသမှာဝင်ယူနေဟာကိုဖယ်ရှားတာရင်နောက်တစ်ခါကျွန်တော်တို့မိုးမောက်စိန်လုံးလွယ်ကျဲကာလန့်ပေါ်မှာလာပြီးတော့မိုင်းခွဲတိုက်ခိုက်တာလုပ်တဲ့တပ်ဖွဲ့ရှိနေတဲ့နေရာကိုဖယ်ရှားတာဒီနှစ်ခုပဲလုပ်တော့မိမိကိုမိမိခုခံကာကွယ်နိုင်မှုအတွက်ကန့်ပတ်လုပ်တဲ့ကိစ္စပဲဖြစ်လို့အခုတော့ရက်နေပါပြီ
ဟုတ်ကဲ့ဆိုတော့အစိုးရကအခုတိုင်းဒေသအဖွဲ့အားလုံးနဲ့တနင်္ဂနွေလုံးအတိုင်းအတာရအပြစ်ခတ်ရစေးရေးနိုင်ငံရေးဆွေးနွေးပွဲတွေနဲ့တူငြိမ်းချမ်းရေးဆိုတာကိုလုပ်ဖို့အတွက်ကြိုးစားနေပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးတွေမှာဒီကချင် KIA အဖွဲ့ဟာတခြားတိုင်းရင်းသားအဖွဲ့တွေထက်ဒီဆွေးနွေးရတာညှိနှိုင်းရတာပို့ပြီးတော့ခက်ခဲနေတဲ့အနေအထားမျိုးများရှိတယ်လို့ဝန်ကြီးသုံးသပ်လို့ရမလားရှင
့်ကျွန်တော်တို့ကြားမှာရှိနေတဲ့ပြဿနာတွေကခုနလိုပေါ့ဗျာတစ်ဖက်နဲ့တစ်ဖက်ကြားမှာ တန်တရားတွေကများနေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့အချင်းယူနေရတယ်လို့ထင်ပါတယ်။အဲ့လိုအချင်းလူမျိုးဖြစ်နေတဲ့အချင်းမျိုးမှာခုနကကျွန်တော်ပြောသလိုပေါ့ KIA အောက်ခြေတပ်ဖွဲ့တွေကဟိုပြစ်ခတ်ရဆိုင်မလုပ်ခင်မှာအရှိကိုတတ်နိုင်တဲ့လောက်တိုးနေရယူမယ်ဆိုတော့စိတ်ဓာတ်မျိုးတွေနဲ့ရှိကိုတိုးရတာမျိုးတွေအတိတ်ခိုးထုတ်မှုမျိုးလောက်တာမျိုးတွေကြာတော့မလိုလားဖြစ်နေအနောက်ချက်တွေဖြစ်တာပေါ့။သို့တော့ကျွန်တော်ထင်ပါတယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေဒီဖြစ်တဲ့အနေနဲ့တင်ကားစာဖော်ထုတ်ပြီးတော့မှတားဆီးနိုင်မဲ့နီလန်းတွေကိုရှာနိုင်လိမ့်မယ်လို့တော့ယုံကြည်ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီကချင်ပြည်နယ်ကအခြေအနေနဲ့တဆက်တည်းမေးချင်တာကနိုင်ငံတော်သမ္မတကရောကာကွယ်ရေးဦးစီးချုပ်ကရော2008ဖွဲ့စည်းပုံကိုပြင်တဲ့အခါမှာဒီဥပဒေအတိုင်းပြင်ဆင်ဆောင်ရွက်ဖို့လို့ပြောတာရှိပါတယ်။အဲ့ဒီအပေါ်မှာတိုင်းရင်းသားတွေကခက်ခဲရှိနိုင်တယ်လို့မြင်နိုင်ရတာရှိတယ်လို့ဒီတိုင်းဆိုရင်တော့လွှတ်တော်ထဲမှာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ခက်တယ်ဆိုရယ်ဝေဖန်ချက်တွေတုံ့သက်ချက်တွေလည်းရှိပါတယ်။ဆိုတော့ဒီအပေါ်မှာရောဝန်ကြီးဘယ်လိုပြောပြလို့ရမလဲရှင့
်။ဒီကတော့ဗျာဒီမှာပြင်ဆင်နေဆိုတာကယုံကြည်မှုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှင်အားလုံးလုပ်လို့ရပါတယ်အဲ့တော့ဒါကြောင့်မလို့အဓိကတော့ယုံကြည်မှုပြပြစီမဲ့ကိစ္စတွေပြောဆိုမှုတွေမလုပ်ဘဲနဲ့ဟဲ့ယုံကြည်မှုကိုတိဆောက်ပြီးတော့မှလုပ်ရင်တော့ဘယ်ကိစ္စမှဆိုချောမှုတော့မှာပါယုံကြည်မှုမရှိရင်တော့ဒါမဖြစ်နိုင်ဘူး
ဟုတ်ကဲ့ဝန်ကြီးဦးရဲ့ထုတ်ကိုကျေးဇူးများကြီးတင်ပါတယ်ရှင်